ဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကလူအခွင့်အရေးရှုထောင့်ကနေအဓိကထားပြောဆိုသွားတာကိုတွေ့ရပါတယ်။တပြိုင်နက်တည်းမှာပဲလူအခွင့်အရေးချိုးဖောက်ခံရမှုနဲ့နိုင်ငံသားဖြစ်မှုကိုဆက်နွယ်နေတယ်လို့ Mr. T. Kuma ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ဗတိပက္ခတွေအတွင်းမှာဘင်္ဂါလီရိုဟင်ဂျာတွေအဖိနှိပ်ခံနေရတဲ့အခြေအနေတွေကိုပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေနိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေအားလုံးကရင်ငုံနှုတ်ပိတ်နေတယ်လို့လည်းမစ္စတာတီကူမာကအပြစ်တင်ပြောဆိုလိုက်ပါတယ်။ဒီဘင်္ဂါလီရိုဟင်ဂျာတွေဟာနိုင်ငံမဲ့ဖြစ်နေရတဲ့အတွက်သူတို့ရတဲ့နဲ့နိုင်ငံသားအခွင့်အရေးတွေမရရှိတဲ့နေရာမှာခရီးသွားလာခွင့်လက်ထပ်ထိမ်းမြှားခွင့်ပညာတင်ခွင့်တွေမရရှိသလိုကလေးနှစ်ဦးတည်းပိုယူခွင့်မရှိဆိုတဲ့တားမြစ်ချက်တွေရှိတဲ့အကြောင်းကိုသူကအလေးထားပြောဆိုသွားခဲ့ပါတယ်။ဒါကြောင့်ပြဿနာတွေကိုဖြေရှင်းတဲ့အနေနဲ့နိုင်ငံတကာနီးဥပဒေတွေအရသူတို့ကိုနိုင်ငံသားအဖြစ်လက်ခံသင့်တယ်လို့မစ္စတာတီကူမာကသူ့ရဲ့အမြင်ကိုပြောပါတယ
်။ Ship is essential to have basic protection in any country. They should be citizens first.
မြန်မာနိုင်ငံကတိုင်းရင်းသားအဖွဲ့တွေနဲ့ပြည်ရင်းကမွတ်စလင်တွေကရိုဟင်ဂျာဆိုတာကိုမြန်မာနိုင်ငံကတိုင်းရင်းသားမျိုးနွယ်အဖြစ်အတိအမှတ်မပြုတဲ့အကြောင်းထုတ်ဖော်ပြောဆိုတာတွေရှိခဲ့တဲ့ပုံမှာသူ့ရဲ့အမြင်ကိုမေးမြန်းရမှာတော့
It doesn't matter to us. It doesn't matter. We don't get permission from
ဒီလိုပြောဆိုချက်တွေထုတ်ပြန်ချက်တွေဟာအရေးမကြီးတဲ့အကြောင်းသူကတုံ့ပြန်ပါတယ်တက်ရောက်လာသူအာမာယီဒင်သတင်းဌာနကသတင်းတောက်တူကလည်းနိုင်ငံသားဖြစ်သွားတာနဲ့အခုသူတို့ရင်ဆိုင်နေရတဲ့လူမှုအတိုင်းဝိုင်းတွေကပြဿနာတွေပြည်လဲသွားနိုင်မယ်မထင်တဲ့အကြောင်းပြည်ရင်းမှာဒီမိုကရေစီအင်အားစုတွေကလက်မခံရင်ဒီလိုနီးနဲ့ဖြည့်ရှင်းလို့ရမယ်မထင်တဲ့အကြောင်းပြောပါတယ
် The concept of citizenship doesn't necessarily mean you have equality or you can enjoy the rights that others have within the same society
နိုင်ငံသားဖြစ်အတိမတ်ပြုတယ်ဆိုတဲ့နီးနဲ့မစ္စတာကူမာအကြံပြုတဲ့အတိုင်းပြဿနာကိုဖြေရှင်းမယ်ဆိုတဲ့နီးကသိပ်ပြီးတော့ရိုးစင်းလွယ်ကူနေသလိုဖြစ်နေပါတယ်ပြဿနာတွေကိုမဖြေရှင်းမယ်ပိုဆိုးလာအောင်လုပ်သလိုဖြစ်နေတယ်လို့ပြောဆိုပါတယ်ဒီအပေါ်မှာမစ္စတာကူမာကအခြေခံလူအခွင့်အရေးအကာအကွယ်ရဖို့အတွက်နိုင်ငံသားဖြစ်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်ဘင်္ဂါလီရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်လက်ခံတာနဲ့လူမျိုးရေးနဲ့ကြံလူမှုရေးပြဿနာတွေပြေလည်သွားပါမလားဆိုတဲ့မေးခွန်းကိုတော့မစ္စတာတီကူမာကပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အလားတူပဲရိုဟင်ဂျာဆိုတဲ့အမည်နဲ့ပတ်သက်ပြီးတော့ဒီအမည်ဘဲကလာရဲဆိုတာသူမသိရှိတဲ့အကြောင်းဒါကလည်းအရေးမကြီးတဲ့အကြောင်းနိုင်ငံတကာဥပဒေအရသူတို့မှနိုင်ငံသားဖြစ်ခွင့်ရှိပြီးတော့အထူးသဖြင့်အမေရိကန်နိုင်ငံသား၏ဝန်ကြီးမစ္စစ်ကလင်တန်မြန်မာနိုင်ငံကိုထပ်မံမသွားရောက်ခင်မှာဒီကိစ္စကိုတခြားအရေးကြီးတဲ့လူအခွင့်အရေးပြဿနာတွေနဲ့ဒန်းတူထားပြီးတော့ပြောဆိုအောင်လို့ဝိုင်းဝန်းဖိအားပေးကြရမယ်လို့သူကဆိုပါတယ်ဒီလိုမှမဟုတ်ရင်မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်အဟုန်လျှော့ချတဲ့အကြောင်းကိုမစ္စတာတီကူမာကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင်